မြန်မာဆီယနာသိန်းကောင်စီကသတင်းထောက်တွေကိုဖန်ဆီးပြီးတရားဆွဲဆိုတဲ့အပေါ်ရန်ကုန်မြို့အမေရိကန်တန်ရုံကပြစ်တင်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံပြောခွင့်ရအရီယာနီမယ်ရင်က
Today a US embassy officer visited a Yangon
ကိုလိုကိုလိုရင်ဖန်ဆီးခံရတဲ့သတင်းထောက်၅ရောက်တဲ့ရန်ကုန်မြို့တရားရုံးတစ်ခုကိုအမေရိကန်တန်ရုံရရှိသူတွားရောက်ခဲ့ပါတယ်။ပြည်သူတွေအသိဉာဏ်ကျေဝစွာနဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့အတွက်မီဒီယာရဲ့အခန်းကဏ္ဍကအဓိကကျပါတယ်။သတင်းမီဒီယာတွေကိုနှုတ်ဆက်စေခြင်းအဖြစ်အာနာသိန်းစစ်ဘက်ရရှိတွေရဲ့ဆက်ဆုပ်ဖွဲ့ရလှုပ်ဆောင်နေမှုကိုကဘာကြီးကဒါမှမဟုတ်မြန်မာပြည်သူတွေမမှတ်မိအောင်လုပ်လို့မရပါဘူးလို့ပြောသွားတာပါတကယ်တော့ AP သတင်းတောက်တူပါဝင်သတင်းတောက်၅ဦးကိုပုံမှန်905ကာကြီးတက်မတော်ပြုကွဲအောင်လှုံ့ဆော်မှုလှုပ်ဆောင်မှုနဲ့တရားစွဲရုံးထုတ်ပြီးချုပ်ယမန်ယူပြီးတော့မတ်လ24ရက်နေ့မှာနောက်ထပ်ရုံးချင်းပေးထားပါတယ်အလားတူမြန်မာနောက်သတင်းဌာနကသတင်းတောက်6ရောက်ကိုလည်းအွန်လိုင်းကနေရုံထုတ်ခဲ့ပြီးမတ်လ25ရက်နေ့ကိုနောက်ထပ်ရုံးချင်းပေးထားတယ်လို့အယ်ဒီတာချုပ်ကိုဆွေဝင်းက Riders သတင်းဌာနကိုပြောပါတယ်ခင်ဗျ